မြန်မာနိုင်ငံကစံစည်းနှုန်းအတက်ကျမြန်နေတဲ့အတွက်စည်ရင်းနွမ်းပါမှုအန္တရာယ်ကြီးလာနိုင်ပေမဲ့ဂရုတစိုက်စီမံခန့်ခွဲဖြစ်ရှင်းနိုင်မဲ့အလားအလာရှိတယ်လို့ကမ္ဘာပါကမနေ့ကပြောကြားလိုက်ပါတယ်။အာရှတိုက်ကပြည်ပကိုစံတင်ပို့တဲ့နိုင်ငံတွေထဲမြန်မာစံစည်းနှုန်းကမတိငြိမ်ဆုံးဖြစ်ပြီးတောင်သူလယ်သမားတွေအကျိုးအမြတ်အပြည့်အဝမခံစားရတဲ့အကြောင်းကမ္ဘာပါကသတင်းထုတ်ပြန်ပါတယ်။2009ခုနှစ်ကနေ2013ခုနှစ်အတွင်းစံစည်းနှုန်း40ရာခိုင်နှုန်းထိတက်လာတဲ့အတွက်ပြည်ရင်းရိတ်ခါဖူလုံရေးအတွက်ရောပြပနိုင်ငံတွေနဲ့ရှင်ပြန်ရေးမှာပါအခက်အခဲရှိတယ်လို့ဆိုပါရယ်မြမစံစည်းကွက်အခက်အခဲတွေကိုမြမနိုင်ငံတောင်သူလယ်သမားများအသင်းဥက္ကဋ္ဌဒေါက်တာဆိုးထွန်းကလည်းပြောပြတာပါ
ထုတ်လုပ်မှုကညားစေးခေါ်တာပေါ့နော်ကျွန်တော်အတိုင်းမိမှာထုတ်လုပ်မှုကညားစေးကများနေဘာလို့များနေလဲဆိုရင်လေကအထွက်နှုန်းက၃နှစ်အတွင်းမှာအနည်းဆုံးဖြစ်တယ်နောက်တင်အားစုတွေဖြစ်နေရဲ့ဓာမီဩဇာဈေးနှုန်းလို့ညီစဘာဆိုင်မဲ့ဆိုဒီဇယ်ဝယ်ရတဲ့ဈေးနှုန်းလို့နော်ဒါ403စက္ကရိယာဝယ်ရတဲ့ဈေးနှုန်းလို့ဒါတွေကတော့မြင့်တက်နေတယ်ကြောင့်မလို့ကျွန်တော်တို့ရဲ့ပြည်တွင်းထုတ်လုပ်မှုရဲ့ကွန်ညာစီကမြင့်နေဒါပေမဲ့ပြည်ပမှာတခြားတိုင်းမိတွေမှာကြတော့ထုတ်လုပ်မှုကွန်ညာစီရော့ကြတယ်သူတို့စီကကြတော့အထွက်နှုန်းကောင်းလာတယ်ဒါကြောင့်မလို့နိုင်ငံတကာမှာကြရင်တော့စံစည်းခွက်ကကျနေပြီးတော့မှကျွန်တော်တို့ပြည်တွင်းမှာတက်နေတယ်ကြောင့်မလို့ဘုံဘူးနှစ်ဖက်အတွက်ရှိမကြတဲ့ပြဿနာမျိုးကြုံတွေ့ရတာဖြစ်ပါတယ
်စံစည်းအတက်ကျမြန်နာဟာနိုဝင်ဘာနဲ့ဒီဇင်ဘာစဘာပေါ်ချိန်နဲ့အဓိကသက်ဆိုင်တယ်လို့ကမ္ဘာ့ဘဏ်ကဖော်ပြပါတယ်။မျိုးစဘာဈေးကွက်စုစည်းမှုအားနေတာလမ်းပန်းဆက်သွယ်ရေးအားနေတာတယ်လီဖုန်းဆက်သွယ်ရေးကွန်ရက်အားနေတာဈေးကွက်သတင်းအချက်အလက်စိတ်မချရတာပုဂ္ဂိုလ်မျိုးစားမစုံလင်တာစံစဘာတူလောင်မှုကုန်ကျစရိတ်မြင့်မားတာစတာတွေဟာစံစဘာဈေးအတက်အကျအပြောင်းလဲဖြစ်စေတယ်လို့လည်းဆိုပါတယ်။ဒေါက်တာဆိုထုံးကလည်း
ဖြစ်ပြနေတဲ့ပြဿနာကတော့ဒီစံစဘာစိုက်ပျိုးထုတ်လုပ်တဲ့တောင်လုံးလယ်သမားရဲ့အနေနဲ့ငွေကြေးရင်းနှီးလုံလောက်မှုမရှိတဲ့ပြဿနာရဲ့ကျွေးမီပြဿနာရဲ့ဒီပံ့ပိုးမှုရဲ့ infrastructure စိတ်ပန်းနေပေါ့နော်ကျွန်တော်ကမီးမရှိဘူးလမ်းမကောင်းဘူးဆံမြောင်းစနစ်မကောင်းဒီပြဿနာတွေဖြစ်နေတဲ့ကြောင့်မို့ဒါရဲ့နောက်ဆက်တွဲပြဿနာအရေးသေးပြည့်တဲ့ဆံတွေကိုမထုတ်လုပ်နိုင်ဘူးအင်းကြီးနိုင်ငံတွေဖြစ်နေတဲ့ထိုင်းနိုင်ငံ၊ဗီယက်နမ်နိုင်ငံဒီနိုင်ငံနဲ့ကျွန်တော်မရှင်းနိုင်ပါဘူး။ကမ္ဘာစံစည်းမှာတော့မြန်မာစံစည်းရာဈေးအပေါ်ဆုံးပေါ့နော်။ဈေးနှိမ်ဆုံးခံရဆုံးစံမျိုးစားမှာဖြစ်နေပါလေ။ဒီအရအားလုံးကိုနိုင်ငံတော်ပိုင်းရောကျွန်တော်ပုံရိယာအဖွဲ့အစည်းတွေရောတောင်းလူလက်သမားရောဝိုင်းဝန်းပူးပေါင်းဆောင်ရွက်မှာပဲယူသည်မိတဲ့စံတွေကိုရရှိနိုင်မှာဖြစ်ပါလေ
။စံစည်းနှုန်းတက်လွယ်ကျလွယ်ဖြစ်နေတာကိုခွဲခြားစိတ်ပြလေ့လာသုံးသပ်ဖို့လိုအပ်တယ်လို့ကမ္ဘာဘဏ်ကအကြံပေးပါတယ်။ရေတို့ချမှတ်တဲ့မူဝါဒအလုပ်ဖြစ်ပြီးတည်ငြိမ်တဲ့ဈေးနှုန်းတက်တက်နဲ့စိုက်ပျိုးရေးကဏ္ဍရေရှည်ဖွံ့ဖြိုးမှာမဟုတ်ဘူးလို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကဦးဆောင်ရေးသားတဲ့စိုက်ပျိုးရေးဆိုင်ရာအကြီးအကဲပညာရှင်ဆာဂီဇော်ရာကပြောပါတယ်ပြပပုတ်ကုန်ကန့်သက်တာအနိုင်ဆုံးစံဈေးနှုန်းသတ်မှတ်တာဒါမှမဟုတ်အစိုးရကအရန်စံတိုးလောင်တာမျိုးလို့ရေတို့ဆောင်ရွက်ထားတာဟာစံဈေးမတည်ငြိမ်တာရော့ပါးကောင်းရော့ပါးမှာဖြစ်ပေမဲ့ရရှိမှာစနရိတ်ခါဖူလုံရင်းနဲ့ဆင်းရဲမွဲတိမ်မှုရှော့ချရေးအတွက်အပြည့်သဘောဆောင်တဲ့ရက်လက်နေတယ်လို့လဲဆိုပါတယ်။တနည်းပါလုံးစံစဘာအထွက်ညီအောင်စိုက်ပျိုးထုတ်လုပ်ရင်စံစည်းအတက်ကျမဖြစ်အောင်ထိနှိုင်မဲလို့အစိုးရခန်းစားကအကြံပြုပါတယ်။စီးပွားရေးလုပ်ကံရမဇယိတ်လဲတတစံစက်နဲ့စံကုန်တွေအရင်းနှီးရနိုင်တဲ့နီလန်းတွေလဲရှိလာပြီးစံတူလောင်ဇယိတ်နဲရင်စံလောင်နိုင်တဲ့ကုန်တွေပုံများလာမယ်လို့ဆိုပါတယ်။ဘလို့နီးပြူဟာသုံးသုံးနောက်ွယ်ကရှိနေတဲ့စနစ်ကြောင့်ဖြစ်လာတဲ့အကြောင်းတရားတွေဖြစ်ရှင်းနိုင်ရပါမယ်လို့လဲကမ္ဘာပါအရှိတောင်အာရှဒေသရေးရာညွှန်ကြားရေးမှူးဥရစ်ဇက်ချောကပြောပါတယ်ကမ္ဘာပါကစံစဘာအတက်အကျမြန်နာကိုထောက်ပြတာဖြစ်ပြီးပြည်ရင်းမှာစံမပြတ်လတ်ဖို့အစိုးရကကင်တွယ်နိုင်တဲ့နီးတွေကိုစီးပွားရေးပညာရှင်တွေကအကြံပြုထားတာတွေရှိပါတယ်ကမ္ဘာမှာရိတ်ခါပြတ်လတ်ရင်စူပူမှုဖြစ်ပွားနိုင်တာမို့အစိုးရဟာအရန်ရိတ်ခါရှိနေရမယ်လို့ဆိုပါတယ်ပြည်ရင်းမှာရိတ်ခါပြတ်လတ်ရင်အရန်ရိတ်ခါထုတ်ရောင်းရမှာဖြစ်ပြီးအဲ့ဒီလိုမှမလုံလောက်ရင်ပြည်ပကနေရိတ်ခါဝယ်ယူတင်သွင်းပြီးပြည်သူလူထုကိုဖြန့်ဖြူးနိုင်ရမယ်လို့အကြံပေးပါတယ်ပြည်ရင်းမှာအရန်ဆန်းရှိတယ်လို့သိရတဲ့အကြောင်းပြောပြသူကငိမ့်စားလေယာစိုက်ပျိုးရေးတာဝန်ခံတူဖြစ်တဲ့ဦးရဲမင်းဦးပဲဖြစ်ပါတယ်
ဒီနေ့ကငိုးကနောက်မှမလိုက်တော့စဘာကမအောင်ဘူးပေါ့ဗျာ။ညာဘက်မှာကျတော့ပို့ပြီးတော့မိုးခေါင်တယ်။မိုးခေါင်တော့ညာဘက်မှာလည်းစဘာတွေများကြတော့ဆန်စည်းကနည်းနည်းတက်တယ်။ဒါပေမဲ့လို့ဦးတလုံးလုံးကသိုးရသတင်းစာထဲမှာကြီးညာတယ်သူတို့အရန်ဆန်တွေတိတ်တာတယ်။တကယ်လို့ရေးကြည့်တယ်ဆိုလို့ရှိရင်အဲ့ဒါတွေထုတ်ပြီးကြောင်းလိမ့်မယ်။ မနစ်ကနောက်ပိုင်းမှာဈေးနည်းနည်းကျသွားတော့အစိုးရဝယ်ထားတယ်ဗျဆန်းကုန်းတဲ့ညတင်ဝယ်ထားပြီးတော့သူတို့လှောင်ထားတယ
်အရန်ဆန်းသုံးလောင်းနာဟာနီးပြူဟာတရက်ဖြစ်ပြီးရေရိုပြဿနာကိုဖြစ်ရှင်းနိုင်ပါတယ်။ကမ္ဘာဘန်ကတော့စိမီရိုသုံးပြီးဈေးနှုန်းကိစ္စကင်တွယ်တာထက်ရေရှည်ကိုမျှော်တွေးတာပါ။ရေရှည်စနစ်ကိုကင်တွယ်ဖြစ်ရှင်းမယ်ဆိုရင်စိုက်ပျိုးရေးနဲ့အခြေခံအဆောက်အဦခဏရီမှယင်းနှီးမြုံနှမ်းတာ၊စီးပွားရေးကောင်းတဲ့အနေအထားရှိတဲ့ပတ်ဝန်းကျင်ဖြစ်အောင်ဖန်တီးတာ၊လူမှုဘဝလုံခြုံမဲ့အစီအမံကောင်းတွေဆောင်ရွက်ထားတာစတဲ့နည်းတွေကျင့်သုံးရမယ်လို့အကြံပေးပါတယ်ရှင်။